နုမောဒနာဆိုတာဝမ်းမြောက်စေတဲ့တရားတဲ့သွမ်းအနုမောဒနာတရားဆိုရင်သွမ်းလူတဲ့ပုဂ္ဂိုလ်ကိုဝမ်းမြောက်ဝမ်းသာဖြစ်စေတဲ့တရားတဲ့အဲ့ဒါအနုမောဒနာအခုတော့နှစ်ဥပူဇာပူဇော်ကြတာဆိုတော့ပူဇော်သူတွေကိုဝမ်းမြောက်စေတဲ့တရားကိုအနုမောဒနာပေါ့ဟုတ်လားမနေ့ကတော့ဘုန်းကြီးကပါပြောခဲ့တော့ဟဲ့တရားမချောက်တဲ့ခါသာပြေးမယ်လို့ပြောခဲ့တယ်မဟုတ်လားမှန်ပါပါခိုင်းအခုအနုမောဒနာဟောပါဆိုတော့ဘယ်နဲ့လုံဘယ်နဲ့လုံအနုမောဒနာပဲဟောရမလားတရားခါသာပဲဟောရမလားမှန်ပါပါတရေ6မှာတော့တော့ကြောက်တာပေါ့နော်။ gain အနုမောဒနာလဲဟောရတာပေါ့လေနော်။တရှိဆင်းလာချမ်းသာရာ၍ပြိဝခွန်အားဤ4ပါးကမှတ်သားပူဇာအကျိုးတည်းတဲ့။ဘာပြောတာ네우부자장야치နိုင်တဲ့အကျိုးပြောတာလေဟုတ်ပြီလား gain ပြီးပြီပေါ့အဲ့ဒီအနုမောဒနာဟုတ်လား gain လိုက်ဆိုသက်ရှိဆင်းလှ
သက်ရှိဆင်းလှ
ချမ်းသာရာ၍
ချမ်းသာရာ၍
ပြေဝခွန်အား
ပြေဝခွန်အား
ဤ၅ပါးဤ၄ပါးမတ္တာပူဇာအကျိုးတည
်း
တရှိဆင်းလှတ
ရှိဆင်းလှ
ချမ်းသာရာ၍
ချမ်းသာရာ၍
ပြေဝခွန်အား
ပြေဝခွန်အား
ဤလေးပါ
ဤလေးပါ
မတ္တာပူဇာအကျိုးတည်
းမတ္တာပူဇာအကျိုးတည်
းဆိုဘိဝါရဏတိလိတ္တနိစ္စဟုတ်တာပစာယိနောစတ္တာရောဓမ္မဝဋ္ဌန္တိအာယုဝေနောဒုက္ခံပလံအဘိဝါရဏတိလိတ္တအတ္တိခဂုံဝါကျေးသူတို့ကိုအယောသည်ပြုလေရှိသောအဘိဝါရဏတိလိတ္တရှိခိုးလေရှိသောပုဂ္ဂိုလ်အာယုအသက်ရှိခြင်းဝဏ္ဏရုပ်ဆင်းအင်္ဂါတင့်နေခြင်းဒုက္ခချမ်းသာများခြင်းဗလခွန်အားပြည့်ဖြူခြင်းဣတိဤသို့စတ္တရောဓမ္မ၄မျိုးသောတရားတို့သည်ဝဋ္ဌန္တိတိုးပွားကြကုန်၏တဲ့အခုနဟာအဲ့ဒါပြောတာမဟုတ်လားအဲ့ဒါဘာသာပြန်လိုက်တာလေဗါတဲ့နောက်နှစ်ခါပူဇော်ကြောခြင်းညအကျိုးပဲနှစ်ပါးရပါတယ်တော့No. ဆောင်ဘုတ်အစိုးခိုင်းတာမဟုတ်ဘူးတခုစီအရေအတွက်ခိုင်းတာမခွန်အားရကိုခွန်အားညံခွန်အားဟုတ်ကဲ့လားအဲ့ဒီတော့အနုမောဒနာပြီးသွားပြီဟုတ်ဘူးလားအဲ့တော့ဘာဟောရ တရေမချောက်တဲ့ဂါထာကနောက်ဆုံးမှပဲပြောရမယ်အခုတော့ပြောချင်တာလေးပြောအောင်မယ်ဟုတ်ကဲ့လားမှန်ပါဗျာမြန်မြန်နာကြင်ဟဟလားမှန်ပါဗျာဒီကြောင်းနဲ့တော့တရားမရှိပါဘူးမြတ်စွာဘုရားပထမတရားဦးဟောတော့ဓမ္မစကြာတရားမှန်လားအဲ့ဓမ္မစကြာတရားမှာတော့သစ္စာ၄ပါးဗราณာထဟောသွားတာမဟုတ်လားမှန
်ပါ
ဗျာအဲ့သစ္စာ၄ပါးတွေကလည်းမဂ်ကင်၈ပါးဟောသွားတာဟုတ်လားမှန
်
ပါဗျာသစ္စာ၄ပါးကဘာတွေတဲ့တော့ဒုက္ခသစ္စာဆိုတာအနာပေါက်တာလားဖျားတာလားပါတယ်ဆင်းရဲပါဘုရားဆင်းရဲတယ်ဆိုတာရေတွင်းနဲ့ဆင်းရဲတာလား ဘုရားဘလို့တဲ့ဆင်းရဲတွေကအများကြီးအမျိုးအစားများလိုက်တာဘာဆင်းရဲပြောတာကိုဆင်းရဲစိတ်ဆင်းရဲဒါဖြင့်ဒုက္ခသစ္စာဆင်းရဲအမှန်တရားဆိုတာခန္ဓာကိုယ်နဲ့စိတ်ပေါ့ခန္ဓာကိုယ်နဲ့စိတ်ရှိတော့ဆင်းရဲသလား
ဆ
င်းရဲပါဘုရားတရားလားခန္ဓာကိုယ်နဲ့စိတ်ကိုတရားခေါ်ဆိုလို့ရှိရင်တော့ဘယ်လိုခေါ်ရမလဲဟုတ်ကဲ့လား အဲ့တော့ယုံနဲ့နံခန္ဓာကိုယ်နဲ့စိတ်ဟာမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေလို့ဆင်းရဲတယ်ဟုတ်လားဒါကြောင့်သူဟာပါသစ္စာကံလိုက်ဆိုမပြတ်ဖြစ်ပြနေသော
မပြတ်ဖြစ်ပြနေသော
ယုံနံသင်္ခါရတွေက
ယုံနံသင်္ခါရတွေက
ဒုက္ခသစ္စာဆင်းရဲအမှန်တရားမပြတ်ဖြစ်ပြနေသောယုံနံသင်္ခါရတွေက
အ
ဲ့ဒီယုံနဲ့နံကိုသင်္ခါရလို့လည်းခေါ်တယ်နော်သင်္ခါရဆိုတာဒီခန္ဓာကိုယ်ကြီးနဲ့စိတ်ပေါ့မပြတ်ဖြစ်ပြနေသောယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားဆိုလူချင်းတတ်မဲ့
လူချင်းတတ်မဲ့
နှစ်သက်တွေ့တာတဲ
့နှစ်သက်တွေ့တာတ
ဲ့တဏှာလောဘက
တဏှာလောဘက
တဏှာလည်းဟုတ်တယ်လောဘလည်းဟုတ်တယ်တဏှာလောဘက
တဏှာလောဘက
သမုဒယသစ္စာ
သမုဒယသစ္စာ
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆင်းရဲဖြစ်ကြောင်းအမှန်တရား
လူချင်းတတ်မဲ
့လူချင်းတတ်မဲ့
နှစ်သက်တွေ့တာတဲ့တဏှာလောဘက
တဏှာလောဘက
သမုဒယသစ္စာ
သမုဒယသစ္စာ
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆိုလူချင်းသာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့ဟုတ်လားမှန
်ပါ
ဘူးတမတ္တာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့နှစ်သက်တာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့တွေ့တာတာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတနည်းပြောမယ်ဆိုရင်လူချင်းလို့ဆင်းရဲတယ်တမတ်လို့ဆင်းရဲတယ်နှစ်သက်လို့
ဆင်းရဲ
တယ်တွေ့တာလို့
ဆင်းရ
ဲတယ်ချစ်လို့ကြိုက်လို့ရှင်းရပါဘု
ရ
ားမရမနေနိုင်လို့ရှင်းရပါဘုရားသိကြသလားရှင
်း
ပါဘုရားအဲ့ဒီလူကျင်တာတမေတ္တာနိဗ္ဗာန်တာဒွဋ္ဌတာချစ်တာကြိုက်တာမရမနေနိုင်တာတွေဟာ ပါဠိစကားလုံးနဲ့ဆိုတော့တဏှာဟုတ်ကဲ့လားမှန်ပါဗျ
ာ
သူရှိရင်ဆင်းရဲရှိတာပေါ့မဟုတ်လားအဲ့ဒီတဏှာမရှိရင်တဏှာကဆင်းရဲခြင်းရဲ့အကြောင်းမဟုတ်လားမှန
်ပါဗျာ
အဲ့ဒီဆင်းရဲခြင်းရဲ့အကြောင်းလိုခြင်းတတ်မဲ့နှစ်သက်တွေ့တာတဲ့တဏှာမရှိရင်ဆင်းရဲဖြစ်ပေါ်အောင်မလား
ဖြစ
်ပါဘူးဗျာအကျိုးဆင်းရဲမဖြစ်ပေါ်တော့ဘူးမဖြစ်ပေါ်ရင်အဲ့ဒါဆင်းရဲငြိမ့်နဲ့မခေါ်နိုင်ဘူးလားမ
ှ
န်ပါဗျာအဲ့ဒါဟာအကြောင်းတဏှာမရှိလို့ချုပ်ငြိမ့်သွားလို့အကျိုးဆင်းရဲကမဖြစ်ပေါ်တာမဟုတ်လားအကျိုးဆင်းရဲမဖြစ်ပေါ်တာကိုပဲဆင်းရဲငြိမ့်နေမခေါ်ဘူးလားမှန်ပါဗျ
ာ
အဲ့ဒီဆင်းရဲငြိမ့်တော့ဘာရှိလဲချမ်းသာရှိတာပေါ့မဟုတ်ဘူးလားမှန်ပ
ါဗျာ
အဲ့ဒီချမ်းသာကိုပဲနိဗ္ဗာန်ခေါ်တာပေါ့ဟုတ်ကဲ့လားမှန
်ပါဗျာ
အဲ့တော့တဏှာငြိမ့်ရင်ဆင်းရဲငြိမ့်ပြီးချမ်းသာရဟုတ်ကဲ့လားမှန
်
ပါဗျာမလဲအဲ့တော့နိဗ္ဗာန်ချမ်းသာရဖို့ရာလိုရင်းကတဏှာငြိမ့်မှုပဲလိုတယ်ဟုတ်တယ်မဟုတ်လားမှန
်ပါဗျာ
တဏှာငြိမ့်မှုလိုတယ်ဆိုတာမလိုခြင်းဖို့မတတ်မဲ့ဖို့မနှစ်သက်ဖို့မတွေ့တာဖို့မချစ်ဖို့မကြိုက်ဖို့ဟုတ်ဘူးလားမှန
်ပါဗျ
ာအဲ့ဒါလိုတယ်နေနိုင်မှမလား
မှန်ပါဗျ
ာအဲနေနိုင်ပါလေဖေရတဲ့ဟုတ်မှဟုတ်ရဲ့လားကိုင်းလိုက်စို့အကြောင်းတဏှာချုပ်ငြိမ်းခြင်းကြောင
့်အကြောင်းတဏှာချုပ်ငြိမ်းခြင်းကြောင့
်အကျိုးဆင်းရဲမဖြစ်ပေါ်ပဲ
အကျိုးဆင်းရဲမဖြစ်ပေါ်ပဲ
ချုပ်ငြိမ်းတာက
ချုပ်ငြိမ်းတာက
နိရောဓသစ္စာ
နိရောဓသစ္စာ
ဆင်းရဲချုပ်ငြိမ်းခြင်းအမှန်
ဆင်းရဲချုပ်ငြိမ်းခြင်းအမှန်
နိဗ္ဗာန်
နိဗ္ဗာ
န်အကြောင်းတဏှာချုပ်ခြင်းကြောင့်အကျိုးဆင်းရဲမဖြစ်ပေါ်ပဲ
အကျိုးဆင်းရဲမဖြစ်ပေါ်ပဲ
ချုပ်ငြိမ်းတာက
ချုပ်ငြိမ်းတာက
နိရောဓသစ္စာ
နိရောဓသစ္စာ
ဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန်
ဆင်းရဲချုပ်ငြိမ်းခြင်းအမှန်နိဗ္ဗာန
်အကြောင်းတဏှာချုပ်ငြိမ်းခြင်းကြောင
့်အကြောင်းတဏှာချုပ်ငြိမ်းခြင်းကြောင့
်အကျိုးဆင်းရဲမဖြစ်ပေါ်ပဲ
အကျိုးဆင်းရဲမဖြစ်ပေါ်ပဲ
ချုပ်ငြိမ်းတာက
ဆင်းရဲ
นิโรธะทิสสาน
ิโรธะทิสสา
ဆင်းရဲฉုံငြိမ်းခြင်းအမှန်နိဗ္ဗာန
်ဆင်းရဲฉုံငြိမ်းခြင်းအမှန်နိဗ္ဗာန
်ဆို
သာသနာ့ฉုံငြိမ်းခြင်းသာသို့ဆင်းရဲမဖြစ်ပေါ်ပဲฉုံငြိမ်းတာကนิโรธะทิสสาဆင်းရဲฉုံငြိမ်းခြင်းအမှန်နိဗ္ဗာန်သာသနာ့ฉုံငြိမ်းခြင်းသာသို့ဆင်းရဲမဖြစ်ပေါ်ပဲฉုံငြိမ်း
นี่ทุกข์ทิศานี่เปลี่ยนสู่จี้เอาไม่เปียผิดเปียณีเด้ไ
ม่เปียผิดเปียณีก็โทเนี่ยนิพพานนิพพานทุกข์ทิศาเนี่ยไม่เปียโทนี่แม้ไม่เปียเปียเลยอาโหหะทุกข์ทิศาเนี่ยทุกข์ไม่เปียนะมะนะทุกข์นี้นิพพานโทเนี่ยไม่เปีย
နောက်တစ်ခါမဂ္ဂင်၈ပါးကမဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာတို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား မဂ္ဂင်၈ပါးက
မ
ဂ္ဂသစ္စာဆင်းရဲချုပ်ငြိမ်းရာတို့ရောက်ကြောင်းအကျဉ်းလန်းအမှန်တရား
မဂ္ဂင်၈ပါးက
မဂ္ဂင်၈ပါးက ဲ့ဒီသစ္စာ၄ပါးကိုပဋ္ဌာန်းထားပြီးတော့မြတ်စွာဘုရားဓမ္မစကြာမှာဟောခဲ့တယ်ဟုတ်ကဲ့လား အဲ့ဒီမဂ္ဂင်၈ပါးမဂ္ဂသစ္စာကိုပဲမြတ်စွာဘုရားကဘယ်လိုနာမည်တတ်ခဲ့သေးတော့အမိန်ရှိပါဘုရားဟုတ်ကဲ့လားဧတေခောဥဘောအန္တေအနုပါကမ္မတထာဂတိနအဘိသံဗုဒ္ဓဧတေခောဥဘောအန္တေအနုပါကမ္မမေဇိမာပฏิပဒာတထာဂတိနအဘိသံဗုဒ္ဓသကုကရဏိညာနကရဏိဥပသမယအဘိညာယသံဝတတိအဲ့ဒီမှာဧတေခောဥဘောအန္တေထိုလက်ရာဇွန်လက်ဝဲဇွန်နှစံတို့သို့အနုပါကမ္မမကတ်ရောက်မူ၍တထာဂတိနမြတ်စွာဘုရားသည်ဝါငါဘုရားသည်အဘိဓမ္မုဒ္ဓါကိုယ်တိုင်ထိုးတွင်သိရသောယာမိစိမပฏิပဒာအကျင်အလေလအကျင်လန်းသည်အထိရှိ၏သာထုမိစိမပฏิပဒာအလေလံကျင်လန်းဆိုဒီမှာကတမဘေနီအယမေဝအရိယောအထင်ကြီးကိုမကောအယမေဝအထင်ကောအင်္ဂါ၈ပါးပြည့်စုံ၈ပါးနှင့်ပြည့်စုံသောအရိယောဖြူစင်မြင့်မြတ်သောအယမေဝမကောဤမဲ့၄ပါးမဲ့၈ပါးသစ္စာတရားပင်ဒီအလေအလတ်အကျင်လန်းလို့ဆိုရဲဘာကြောင့်အလဲခေါ်တယ်လဲဆိုတော့လက်ရစွန်းမဲ့မရောက်ဘူးတဲ့လက်ဝဲစွန်းလည်းမရောက်ဘူးတဲ့အလဲကသွားတာတဲ့မလျှော့မတင်းစောင်းကြိုညှင်းအဲ့ဒီအလဲကသွားတဲ့မိစိမပฏิပဒအလဲလန်းဆိုတာဘယ်ဟာလဲဆိုတော့မဂ္ဂင်၈ပါးပါပဲတဲ့အဲ့ဒီမဂ္ဂင်၈ပါးကဘာတွေလဲဆိုတော့ပရိသတ်ကသိပြီးသားဟုတ်ကဲ့လားဘာတွေလဲဘာအကျင်လန်းနဲ့ဟုတ်သေးပါဦးလေဒုက္ခပါလားလက်ဝဲစွန်းလည်းမရောက်ဘူးလက်ရစွန်းလည်းမရောက်ဘူးလေမေဇိမာပฏิပဒာတဲ့ဒါယောဂီတို့မေ့နေလို့ပါခန္ဓာကိုယ်မှာဖြစ်သည်မြစိတ်မှာဖြစ်သည်မြသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်းတတိနဲ့စောင့်ယူအဲဒါမဇ္ဈိမပฏิပဒာအလယ်လန်းအကျင့်ပဲမဆိုခဲ့ဘူးလား အခုတော့မေ့သွားတယ်မဟုတ်လား အဲငိုက်သွားလို့အဲတော့မဂ္ဂင်၈ပါးအကျင့်မဂ္ဂအသစ္စာကိုဘာလို့မြတ်စွာဘုရားနာမည်တတ်တယ
်
မေဇိမပฏิပဒာအလေလန်းအကျင့်အလေလန်းဆိုတော့ဘယ်လန်းညာလန်းကဘယ်လန်းနေရောဘယ်ဦးတိုင်းဒီတိုင်းဆိုတော့ဓမ္မစကြာပဲဟောရပုံပေါ်နေပြီဟုတ်လားအတ္တကိလမထာနိယောဂါတဲ့ကာမတုခန္ဓိကနိယောဂါတဲ့အတ္တကိလမထာနိယောဂကလက်ဝဲလန်းတင်းလွန်းနေတဲ့။ကာမတုခန္ဓိကနိယောဂလက်ရလန်းယောလွန်းနေတဲ့။ဒီမဂ္ဂင်၈ပါးအကျင့်တရားကတော့တင်းလဲမတင်းဘူး။ယောလဲမယောဘူးတဲ့။ဒါကြောင့်အလေကတဲ့။ဟုတ်လား။ဒီတော့တို့တို့တုတ်တုတ်ပဲထမင်းပွဲငုပ်လျောက်မဖွေဖွေဟုတ်လား။နော်။ကိုင်းဆိုကိုယ်ပင်မန်းစေ
ကိုယ်ပင်မန်းစေ
ဆင်းရဲစေ
ဆင်းရဲစေ
ကျင့်နေလက်ဝဲစွန်း
ကျင့်နေလက်ဝဲစွန်း
ကိုယ်ပင်မန်းစေ
ကိုယ်ပင်မန်းစေ
ဆင်းရဲစေ
ဆင်းရဲစေ
ကျင့်နေလက်ဝဲစွန်း
ကျင့်နေလက်ဝဲစွန်
းသို့ မဂုဏ်ချမ်းသာ
ကာမဂုဏ်ချမ်းသာ
ခံစားတာ
ခံစားတာ
မှတ်ပါလက်ရာစွန
်မှတ်ပါလက်ရာစွန
်ကာမဂုဏ်ချမ်းသာ
ကာမဂုဏ်ချမ်းသာ
ခံစားတာ
ခံစားတာ
မှတ်ပါလက်ရာစွန်မတုခံလေကနုယောဂဆိုတော့အဲကာမဂုဏ်ချမ်းသာခံစားတာပြောတာကိုပင်မန်းစေဆင်းရဲစေကျင့်နေလက်ဝဲစင်းဆိုတာအတ္တကိလမထာနုယောဂအတ္တမိမိကိုယ်ကိုကိလမထာပင်မန်းစေသောအကျင့်ကိုအနုယောဂအကျဉ်းငိမ့်ဖန်မှန်ကျင့်တယ်တဲ့ဒါကြောင့်ကိုပင်မန်းစေဆင်းရဲစေကျင့်နေလက်ဝဲစင်းခိုင်အစွန်းနှစွန်းသိပါလားဆောင်းပုတ်ဆိုသမအောင ချမ်းသာဆိုတာအစင်းလာလာလေးကြည်တယ်အတန်ကောင်းကောင်းလေးနားထောင်တယ်အနံ့မွှေးမွှေးလေးမွှေးတယ်အရသာကောင်းကောင်းလေးစားတယ်ထိတွေ့စရာကောင်းကောင်းလေးထိတွေ့တယ်အဲ့ဒါပြောတာဟာအဲ့ဒါကအစင်းအတန်အနံ့အရသာထိတွေ့စရာအဖုံဖုံကာမဂုဏ်ဟုခေါ်ကြသည်ဟုတ်ကဲ့လားဒီနေ့မုန်းလက်ဆောင်တော့သေးလား မကောင်းဘူးလားအဲ့ဒါကာမဒုက္ခံလေးကနေယောကဟုတ်လားအဲ့ဒါကောင်းကောင်းချမ်းသာခံစားတာမဟုတ်လားအဲ့လိုမုန်းလဲဆောင်တောက်နေလို့ရှိရင်နိဗ္ဗာန်ရောက်မှာမဟုတ်လားဟမ်ဘယ်နဲ့ရောက်မလားမရောက်ဘူးလားဘာလို့မှနိဗ္ဗာန်ရောက်မှာမေဇိမပฏิပဒါအလယ်လန်းသွားမှရောက်မှာပေါ့မဟုတ်လားကဲလိုက်စုဝေရာစွန့်ပဲ
ဝေရာစွန့်ပဲ
မက်ရှိသွဲ
မက်ရှိသွဲ
အလေသွားဖို့ညွန်
အလေသွားဖို့ညွန
်ဝေရာစွန့်ပဲ
ဝေရာစွန့်ပဲ
မက်ရှိသွဲ
မက်ရှိသွဲ
အလေသွားဖို့ညွန
်
ဘာညွန်တာကဲပြန်အစအစသမှာကိုပင်မ
ကိုရင်းနေစီစီရဲ့စီရင်းနေလဲဝဲစောသာမုန်ချမ်းသာခံစားတာမက်ပါလေရာစောလေရာစုံပင်မျက်စီတွေအလေပါမှုညွန်ကိုရင်းနေစီစီရဲ့စီရင်းနေလဲဝဲစောသာမုန်
ဓမ္မစကြာဟောပြီးတော့ရနော်ပထမတရားဟောပြီးတော့ပြီဒုတိယတရားတော့ကြောင်းဒီနေ့45နဲ့ဟောဘာလို့ဟောတဲ့တရားတွေတစ်ခုစီတစ်ခုစီတော့ရနော်နားနိုင်ကြပါမလားန
ားန
ိုင်ပါဘူးနောက်တနေ့မိုးလင်းမှပဲပြီးမှာပဲရပါတယ်မှန်တယ်ဟုတ်ပါလားတဲဇွဲကောင်းမှလားနော် ဒီတော့ဒုတိယတရားကအနတ္တလက္ခဏာသုတ်တဲ့ဟုတ်တယ်မဟုတ်လားအနတ္တလက္ခဏာဒေသနာတဲ့လောကကြီးဟာယုံနဲ့နာဖြစ်ချီပြက်ချီနဲ့မပြတ်ဖြစ်ပြက်အစဉ်တိုင်းဖြစ်ပြက်နေလို့လောကကြီးရဲ့လို့ဖြစ်ပေါ်နေတာတဲ့အဲ့ဒီထဲမှာအခိုင်အမာအနေနဲ့အတ္တဆိုတဲ့သဘောမရှိဘူးမပြင်းမစည်းပဲတည်မြဲနေတဲ့အတ္တဆိုတဲ့သဘောမရှိဘူးတဲ့ကိုယ်အလိုတိုင်းဖြစ်စေနိုင်တဲ့အတ္တဆိုတဲ့သဘောမရှိဘူးတဲ့မပါဘူးတဲ့အလိုအားလုံးရုပ်တရားဖြစ်ပြီးပြက်တာပဲတဲ့နာနေရလဲဖြစ်ပြီးပြက်တာပဲတဲ့ဒါကြောင့်အလိုအတိုင်းဖြစ်စေနိုင်တဲ့အမြဲတည်တဲ့အတ္တဆိုတာရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးရုပ်နာမတပါးလည်းမရှိဘူးအဲ့ဒါအနတ္တလက္ခဏာသုတ်ရဲ့လူရင်းသဘောပဲဒီတော့အဲ့ဒါမှာအနတ္တကိုမြတ်စွာဘုရားပြောခြင်းမြတ်စွာဘုရားပြောခြင်းတော့ယုံနဲ့နာမရှိတဲ့လက္ခဏာ၃ပါးလုံးသဘော၃မျိုးလုံးမြတ်စွာဘုရားကပြောရတယ်အနိစ္စဒုက္ခအနတ္တအနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲဘူးဒုက္ခဖြစ်ပြည့်မပြည့်နှိမ့်ဆက်နေလို့ဆင်းရဲတယ်အနတ္တတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးမရှိဘူးတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တဆိုတာမဟုတ်ဘူးမရှိဘူးအဲ့ဒါအနတ္တအဲ့တော့အနိစ္စဖြစ်ဖြစ်ပြီးပြည့်လို့မမြဲဘူးဆိုတာကတော့ရှုမှတ်လို့ဆယ်ရက်အရက်20ရှိရမယ်ရိပ်မိလာတယ်ဖောင်းနာရှုလိုက်တယ်ဖောင်းနာလေးပေါ်လိုက်တယ်ဖောင်းနာလေးသိလိုက်တယ်ဖောင်းနာပျောက်သွားနောက်တစ်ခါပိန်နာပေါ်လာတော့ပိန်နာလေးသိလိုက်တယ်ပိန်နာပျောက်သွားအဲ့တော့ဖောင်းနာလည်းဖြစ်ပေါ်ပြီးပျောက်သွားတာပဲပိန်နာလည်းဖြစ်ပေါ်ပြီးပျောက်သွားတာပဲဆိုတော့မမြဲဘူးဆိုတာမရိပ်မိနိုင်ဘူးလားရိပ်မိနိုင်တယ်အဲ့တော့ရှုတိုင်းရှုတိုင်းဖြစ်ဖြစ်ပြီးပြည့်ပြည့်သွားနေတာတွေပဲတွေ့ရတော့အဲ့ဒီသဘောတွေကောင်းတယ်လူလားเสียကောင်းတယ်နှစ်သက်เสียကောင်းတယ်လို့ယူဆသလားမကောင်းဘူးလို့ယူဆသလားအဲ့ဒီမကောင်းဘူးလို့ယူဆတာကိုပဲဒုက္ခလို့ပြောတာအဲ့တော့ကိုပဲဖြစ်ပြက်မပြတ်အနှိမ့်ဆက်ခံရခြင်းကြောင့်မကောင်းတဲ့သဘောဆင်းရဲတဲ့သဘောဟာဒုက္ခဟုတ်ကဲ့လားကိုင်းလိုက်စို့ဖြစ်ပေါ်ပြီးနောက
်
ဖြစ်ပေါ်ပြီးနောက
်
ပြက်ပြက်သွားတော့ကြောင
်
မတည်မြဲသောသဘောက
အ
နိစ္စဖြစ်ပြက်ဖြစ်ပေါ်ပြီးနောက
်
ပြက်ပြက်သွားခြင်းကြောင
်
မတည်မြဲသောသဘောက
အနိစ္စ
ဆိုဖြစ်ပြက်မပြက်အနှိမ့်ဆက်ခံရသောကြောင့
်
ဆင်းရဲသောသဘောကဒုက္ခဖြစ်ပြက်မပြက်အနှိမ့်ဆက်ခံရခြင်းကြောင
့
်ဆင်းရဲသောသဘောကဒုက္ခဆိုတည်မြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်သတ္တဝ
ါ
အတ္တမဟုတ်သောသဘောမရှိသောသဘောကအနတ္တပါဠိကအတ္တဆိုတာမြန်မာကျတော့အသက်ကိုပြောတာပါဠိကအတ္တဆိုတာမြန်မာကျတော့ဝိညာဉ်ကိုပြောတာအဲ့လိုယူဆတော့အသက်မသေးသေးပဲရှင်နေရင်ရှင်နေတဲ့ပုဂ္ဂိုလ်တ attva ရှိတယ်လို့ယူဆတယ်အမှန်တော့အသက်ကိုကမရှိဘူးဆိုတော့အသက်ရှင်နေတဲ့ပုဂ္ဂိုလ်တ attva ဆိုတာကရှိမလား
ရှိပါဘ
ူးမရှိတာဘာပဲရှိတယ်လဲဆိုတော့မပြားဖြစ်ပြနေတဲ့ရုပ်အစဉ်နာမ်အစဉ်ပဲရှိတာဟုတ်လားအဲ့ဒါပြောတာတည်မြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်တ attva
အတ္တမဟုတ်သောသဘောက
အနတ္တ
တ
ည်မြဲနေသော
အသက်ဝိည
ာဉ
်
ပုဂ္ဂိုလ်တ attva
အတ္တမဟုတ်သောသဘောက
အနတ္တနေနေတစ်ချက်လို့မဟုတ်သောသဘောမရှိသောသဘောเนาะအတ္တမဟုတ်သောသဘောမရှိသောသဘောကအနတ္တဟုတ်ကဲ့လားဆိုတည်မြဲနေသောဆိုကြည့်ပါဝိညာဉ်အယူအဆရှိတယ်မဟုတ်လားရှိပါပါဘုရားအဲ့ဒါအတ္တအယူအဆပဲပါဠိလိုဆိုရင်အတ္တပဲသူတို့ခရိယံစကားလုံးနဲ့ဆိုဝိညာဉ်ပဲအင်္ဂလိပ်စကားလုံးနဲ့ကတော့ soul ပဲအဲ့ဒီ soul ခေါ်တဲ့အသက်ဝိညာဉ်လေးဟာလူရဲ့သဏ္ဍာန်မှာအမြဲရှိနေတယ်ဘယ်တော့မှမပြတ်မစီဘူးခန္ဓာကိုယ်ကလည်းဘယ်တော့မှထွက်မသွားဘူးသေသွားမှပဲအဲ့ဒီဝိညာဉ်လေးဆိုးလေးအတ္တလေးကထွက်သွားတယ်ဒုခန္ဓာကိုယ်ကထွက်သွားပြီးတော့နားခွေရတနေရမှသွားနားနေရနားနေတယ်ဆိုတာစောင့်နေရတာတဲ့ဘာစောင့်နေရတာဆိုတော့အဲ့ဒီလူရဲ့ဝိညာဉ်လေးဟာသာဝရဘုရားသခင်ကတရားဆုံးပြတ်မှာကိုစောင့်နေရတာတဲ့။နောက်ဒီနေ့နေ့အချိန်ကြတဲ့အခါမှာတကဘာလုံးမှာရှိတဲ့ဝိညာဉ်တွေကိုလူတွေရဲ့ဝိညာဉ်တွေကိုတရားဆုံးပြတ်ပေးဖို့သာဝရဘုရားသခင်ကတရားဆုံးပြတ်ပေးလိုက်မယ်တဲ့။အဲ့ဒီနေ့ကို Judgment Day လို့ခေါ်တယ်။တရားဆုံးပြတ်ပေးတဲ့နေ့အဲ့ဒီအဆုံးအဖြတ်ခံမှုရာအတွက်အဲ့ဒီသေသွားတဲ့လူရဲ့ဝိညာဉ်လေးကတနေရာမှာသွားပြီးတော့မပြတ်မစီပဲနဲ့စောင့်နေရတာ။ဒါဖြင့်သူဘာတွေစားစောင့်နေတယ်လဲဆိုအဲ့ဒါတော့မသိဘူး။အဲ့ဒါတော့မသိဘူး။အဲ့တရားဆုံးပြတ်တဲ့နေ့ရဲ့ကြားတဲ့အခါကျတော့ အဲ့ဒီသာဝရဘုရားသခင်က God ပေါ်သူတို့ခေါ်ဝိညာဉ်တွေတယောက်စီတယောက်စီခေါ်ပြီးတော့မင်းကလူဘဝတုန်းကမကောင်းမှုတွေလုပ်ခဲ့တယ် Go to hell ပါတယ်အဲ့ငရဲသွားဆိုပြီးဆုံးပြပေးလိုက်တယ်နောက်တရားကတော့မင်းကလူဘဝတုန်းကကောင်းမှုကုသိုလ်တွေလုပ်ခဲ့တယ်ဟိုဟာလူဒါလူလဲလူခဲ့တယ်Go to heaven. ဟမ်ကောင်းကင်ဘုံနှံသွားတဲ့အဲ့ဒါလို့တရားဆုံးပြပေးတယ်တဲ့သာဝရဘုရားသခင်ကအဲ့ဒီအဆုံးအဖြတ်ကိုယူဖို့ရာအတွက်နှစ်ပေါင်းများစွာကဘာပေါင်းများစွာတနေရာမှာသွားနေရတယ်တဲ့ဒီမြဲလျက်လားမဒီမြဲပဲလားဟမ်ဒီမြဲလျက်ဟုတ်လားအဲ့တော့အဲ့ဒီဆိုခေါ်တဲ့အသက်ဝိညာဉ်အတ္တဟာတည်မြဲတယ်လို့မယူဆဘူးလားမှန်ပါပါအဲ့ဒါခရိယဘာသာနော်အဲ့ဒီအယူအဆနဲ့ဗုဒ္ဓဘာသာကအသက်ဝိညာဉ်အယူအဆမတူဘူးလားမှန်ပါပါတူပါတယ်ခန္ဓာကိုယ်ကထွက်သွားပြီးနောက်မှသာမတူတာခန္ဓာကိုယ်ထဲမှာရှိနေတော့တော့တူတယ်မဟုတ်လားအသက်ရှိလို့ရှင်နေတာမဟုတ်ဘူးလားအသက်ထွက်သွားရင်ရှင်အောင်မလားရှင်ပါပါအဲ့ဒါလိုမြူဆဘူးလားရှင်ပါပါအဲမြန်မာဗုဒ္ဓဘာသာတို့ရဲ့အသက်ကတော့ तू ကကြာကြာစောင့်မနေရဘူးခဏပဲသေတဲ့ခန္ဓာကိုယ်ကထွက်သွားပြီအဲ့ဒီအသက်ဝိညာဉ်ကသင်္ချိုင်းမှရင်လည်းနေတယ်ဓမ္မမဟုတ်တော့တဲ့တနေရာရင်လည်းလှည့်ပတ်နေတယ်တချို့ကြတော့လည်းပဲအိမ်ကိုတန်ရောစင်တွေ့လို့အိမ်နားပတ်ဝန်းကျင်မှာလည်းနေနေတယ်အဲ့ဒီဝိညာဉ်ကမြန်မာယူဆတာပြောတာနော်ဘုန်းကြီးကမှန်တာပြောတာမဟုတ်ဘူးနော်အယူဆကိုပြောတာအဲ့လိုမယူဆဘူးလားမယူဆတယ်အဲ့ဒါတခါတရံသူကအသံပေးလို့ဖြစ်စေအယုတ်ပြလို့ဖြစ်စေအိမ်မက်ပေးလို့ဖြစ်စေအော်သူဖြင့်မကြွတ်မလွတ်သေးဘူးလို့မယူဆဘူးလားမှန်ပါဗျာမကြွတ်မလွတ်သေးဘူးဆိုတာသူရောက်ရမယ်နောက်ဘဝသူမရောက်သေးပဲကိုလို့ဒီလိုယူဆတာဟုတ်တယ်မဟုတ်လားမှန်ပါဗျာအဲ့ဒါနဲ့ကဲတပိတ်တို့ဆွန်းတို့ဥမာပဲဆိုပြီးတော့တန်ဃာတွေပင်ဆွန်းကာထီဖနာသင်္ကန်းလူလူပြီးတော့ဒီကုသိုလ်ကောင်းမှုမင်းသိပါစေမင်းသိပြီးတော့သာဓုခွန်နိုင်ပါစေအမြအမြအမြอยู่บ่าโดเนี่ยญีดูญีเหมะโดปิゅเดกุโซเมนตารุขอบียะบาซีอมยะเวรอตูกุโซยะตวายอวันตาราโกตูจียีเรปิกุโซปิรอกุโซยะตวาเรอะคาจารอมาอะริกุโซจองอะคุณะตะเวเลเลโหมะจะดีมะจะเลแล่เลเนียเดบวะกะลွตปิรอตูยอกไถเดลุบวะนะบวะမြမဘဝခွေးဘဝနွားဘဝငရဲသားဘဝအစသည်ရောက်သွားအဲ့ဒီအခါကျတော့မှကျွတ်သွားပြီတဲ့ဟုတ်လားအဲ့လိုယူဆတာမဟုတ်လားမှန်ပါဘူးအဲအဲ့ဒီဟိုဘဝဒီဘဝရောက်သွားတာလဲတည်မြဲလျက်ပဲရောက်သွားတာမဟုတ်လားဒီတော့မြန်မာရဲ့အသက်ဝိညာဉ်အတ္တဆိုးကသေးရူရဲ့ခန္ဓာကိုယ်ကထွက်သွားပြီးတော့သူ့အတွက်ဆွန်းသူမပေးသေးခဲ့ခုနှစ်ရက်တလာစသည်ခုနာဒီနာလျှောက်ပြီးတော့အချိန်မကြာဘဲနဲ့လျှောက်လှဲ့သွားနေပြီးတော့ဆွန်းသူတပိတ်သူလိုက်လို့သူသာဓုခေါ်လို့ကုသိုလ်ရတဲ့အခါကျတော့နောက်တစ်ဘဝကူးသွားတယ်ဒီလိုမဟုတ်လားအဲ့တော့သူကအကြာကြီးဆောင်ရလားမကြဘူးနော်ဟိုခရစ်ဆရာကတော့ဆရာလိုက်တာပြင်းစရာကောင်းနော်စောင့်ရတာဗာစကားစောင့်ရတာတော့မှာပဲအဲ့ဒါ10မိနစ်လောက်ဆိုပြင်းစရာမကောင်းဘူးလားကောင်းတယ်အခုကနှစ်နဲ့ချီစောင့်စောင့်ရတာသို့တော်လည်းပဲသူတို့ဟာလူမသိခင်ကလူရဲ့ခန္ဓာကိုယ်မှာတည်မြဲလျက်အသက်ဝိညာဉ်လေးအနေနဲ့ရှိနေတယ်ဆိုတော့အယူဆတော့မတူဘူးလားတူပါပါအဲ့ဒါတူတာပဲခန္ဓာကိုယ်ကထွက်သွားတော့လည်းပျက်စီးလေးရဲ့ထွက်သွားလားမပျက်စီးပဲတည်မြဲလေးရဲ့ထွက်သွားလား အဲအဲ့ဒါဘာမတူဘူးလား
တ
ူပါရဲ့တူပါတယ်ထွက်သွားပြီးတဲ့နောက်မှာတယောက်ကတော့သွားပြီးပြင်းအောင်ဆောင်နေရတယ်တယောက်ကတော့ခုနှစ်ရက်တလားလောက်ဆောင်ပြီးနောက်တစ်ဘဝရောက်သွားတယ်ဒီဟာပဲထူတာမဟုတ်လားဗျမနဟိန္ဒူဝါရမှာတော့ကမ္ဘာလောကကြီးနဲ့တကွာတတ္တဝါတွေကိုမဟာဗြဟ္မာကြီးကဖန်ဆင်းပေးတယ်မဟာဗြဟ္မာကြီးကဖန်ဆင်းပေးတယ်တဲ့အဲ့ဒီမဟာဗြဟ္မာကြီးကိုမဟာဗြဟ္မာလို့လည်းခေါ်တယ်ပရမအတ္တလို့ခေါ်တယ်ပါဠိဆိုရင်တော့ပရမတ္တစံစကရိတ်ဆိုလို့ရှိရင်တော့ပရမတ္တမလွေရင်ကတော့ပရမအတ္တအမြင့်မြတ်ဆုံးအတ္တကြီးသူ့ရဲ့မြင့်မြတ်တာမရှိဘူးဒါကြောင့်မဲ့သူကမြင့်မြတ်လွန်းလို့ပဲတော်တောင်ရေမြေတွေဖြန့်စင်းနိုင်တယ်သစ်ပင်တွေဖြန့်စင်းနိုင်တယ်သမုဒ္ဒရာတွေဖြန့်စင်းနိုင်တယ်လေတွေနေတွေဖြန့်စင်းနိုင်တယ်ပြီးတဲ့အခါကျတော့ယောဝတ္ထုပစ္စည်းအခြေအနေတွေကတတ္တဝါအသက်ရှင်နေဖို့တော်လောက်ပြီဆိုတဲ့အခါကျတော့မှတတ္တဝါတွေဖြန့်စင်းလိုက်တယ်လူရောခွေရောနတ်ရောပြမာရောတိရိစ္ဆာန်ရောအပေဘုံသူအပေဘုံသားရောအကုန်လုံးဖြန့်စင်းလိုက်တယ်မဟာဗြမာကြီးကปรมัตตยีอ่ะผันเส้นน่ะตู้ก็ปรมัตตแลขอเรปรเมศวรหลุขอเรตรุสกะลงเนี่ยเอ้อก็ปาลีเปลี่ยนเป็นปรเมตวาระหลุปาลีเปลี่ยนนะตะคาโอปิติริจะจะปาลีเปลี่ยนเปลี่ยนเป็นปรเมตระหลุเปลี่ยนนะตู้ก็ปรเมตวาระปรเมตระหลุแลขอเรอีชวรหลุแลขอเรอีชวรဆိုတာตรุสกะลงตรุอะตาအဲ့ဒါကိုပါဠိပြန်လိုက်တော့ဣတရဆိုတာကမ္ဘာလောကကြီးနဲ့တကွာတတ္တဝါတွေကိုအစိုးရသူတဲ့ဘာလို့အစိုးရရလဲဆိုသူမွေးထုတ်လိုက်တာမဟုတ်အစိုးရတယ်အဲ့ဒါလည်းမဟာဗြဟ္မာပဲအဲ့ဒါကိုမှပိုးပြီးတိတိကျကျသကလုံးတလုံးခေါ်သေးတဲ့သူကိုပဇာပတိတဲ့ပဇာဆိုတာကတတ္တဝါပတိဆိုတာအရှင်သခင်ပဇာပတိဆိုတာတတ္တဝါတို့ရဲ့အရှင်သခင်ကြီးတဲ့မကြောင်လဲဆိုတော့တတ္တဝါတွေသူကဖြန့်စင်းပေးလိုက်လို့ဖြစ်လာတာပေါ့အဲဒါကြောင့်တတ္တဝါတွေရဲ့အရှင်သခင်ကြီးတဲ့ပရမအတ္တအဲဒါပဲသူ့ကို big self လို့အင်္ဂလိပ်လိုတချို့ကဘာသာပြန်ညားတယ် big ကပရမ self ကအတ္တ big self အဲလိုဘာသာပြန်ညားတယ်ဒီတော့အဲ့ဒီမဟာဗြဟ္မာပရမအတ္တပရမိတ်္တရာဣတ္တရာကြီးကတတ္တဝါတွေဖြန့်စင်းလိုက်တဲ့အခါမှာအစမှာတတ္တဝါတွေကအသက်မရှိဘူးဒါကြောင့်တုံလုံးပလတ်တွေအသေးကောင်းနေလိုပဲပေါ့ဘာမှမလုံနိုင်မရှာနိုင်အဲ့ဒါကိုမှပရမအတ္တကြီးကသူ့အတ္တလေးကအတ္တကြီးကနေပြီးအတ္တလေးအသေးလေးတွေတစ်ခုစီဖဲ့ဖဲ့ပြီးတော့သူဖြန့်စင်းထားတဲ့တတ္တဝါတွေရဲ့ခန္ဓာကိုယ်တွေသွင်းလိုက်တယ်သွင်းလိုက်တော့အတ္တအသေးလေးတွေအဲ့ဒီတတ္တဝါတွေရဲ့ခန္ဓာကိုယ်တွေဝင်သွားတော့တတ္တဝါတွေအသက်ရှင်လာတယ်သွားလာလှုပ်ရှားလှုပ်ကိုင်းနေထိုင်စားသောက်အဲ့လိုဖြစ်လာတာဒါကြောင့်အဲ့ဒီအတ္တလေးကိုပရမအတ္တကြီးကသွင်းပြလိုက်တဲ့အတ္တလေးကိုဇီဝအတ္တလို့ခေါ်တယ်ဇီဝဆိုတော့အသက်ဒီဟုသောအတ္တအတ္တဇီဝအတ္တအသက်ဒီဟုသောအတ္တဆိုတော့သူခန္ဓာကိုယ်ရဲ့ရောက်လာတာနဲ့အသက်ရှင်သွားတယ်။ဒါကြောင့်သွားနိုင်လာနိုင်စားနိုင်သောက်နိုင်နေတိုင်းထိုင်နိုင်လုပ်ကဲလုပ်နိုင်ကိုင်းနိုင်ပြီးတော့အသက်ရှင်တဲ့သတ္တဝါတွေဖြစ်လာတယ်။ဒါတော့အဲ့ဒီဇီဝအတ္တကလေးကအဲ့ဒီသတ္တဝါရဲ့သဏ္ဍာန်မှာဘယ်တော့ခါမှမပြည့်မစုံဘူး။ဘယ်ပြည့်စုံမလဲ။သူကပရမအတ္တကြီးအမြဲတည်နေတဲ့ပရမအတ္တကြီးစီကလာတဲ့အသက်ကိုအတ္တပဲဒါကြောင့်မပြတ်မစီဘူးဒီတော့အဲ့ဒီတတ္တဝါသေသွားတော့ဒီဇီဝအတ္တအသက်ကလေးကသေတဲ့တတ္တဝါရဲ့ခန္ဓာကိုယ်ကထွက်ပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းဝင်ပြီးတဘဝဖြစ်တယ်အဲ့ဒီနောက်ဒုတိယခန္ဓာကိုယ်ထဲမှာလည်းဒုတိယဘဝဖြစ်ပြီးတော့အဲ့ဒီမှာလည်းသူဘယ်တော့မှမသေးခြင်းမပြတ်မစီဘူးသူ့အမှန်ဖြားတယ်နားတယ်ဆိုတော့လည်းဘာမှမရှိဘူးဒီဇီဝအတ္တလေးမှာဒီတော့ပြိဿကတချို့ကနည်းနည်းမေးဖို့ရစိတ်ထဲပေါ်တော့ပေါ်လိမ့်မယ် အဲ့ဒီဇီဝအတ္တအသက်ဝိညာဉ်ဆိုတာလေးကဘယ်လိုဟာလေးပါလဲဖေဟာလို့ဟုတ်ဘူးလားမေးခြင်းဘူးလားမေးခြင်းရင်ဖြေလိုက်မယ်အဲ့လိုဟာလေးပဲဟုတ်ဘူးလားဒါပဲဖြေတတ်တယ်နော်အဲ့လိုဟာလေးပဲသူတို့စီမှာတော့အဲ့ဒီအတ္တဟာနှမျိုးမကပါဘူးအမျိုးမျိုးရှိတယ်ဒီအတ္တဟာတဲ့ခန္ဓာကိုယ်ကြီးရင်ခန္ဓာကိုယ်ကြီးသလောက်ဒီအတ္တကတခန်းတကူလုံးပြန်ပြီးသူလည်းကြီးရဲ့ခန္ဓာကိုယ်ငယ်ရင်ခန္ဓာကိုယ်ငယ်သလောက်ပဲဒီအတ္တကလည်းတကူလုံးပြန်နေတယ်တဲ့သူကတပ္ပဗျာပိတဲ့တပ္ပဆိုတော့အလုံးစုံဗျာပိပြန့်နှံ့နေတာခန္ဓာကိုယ်တကူလုံးပြန့်နှံ့နေတဲ့အတွက်အဲဒီအတ္တကခန္ဓာကိုယ်ကြီးရင်ကြီးတယ်ခန္ဓာကိုယ်သေးရင်သေးတယ်အဲဒါလို့ဆိုရဲအဲတချို့ကြတော့လည်းမဟုတ်ဘူးဒီအတ္တလေးဟာမုံညင်းစေးလောက်ပဲရှိတယ်တဲ့ပဂရိမျက်စိနဲ့တောင်မမြင်ရဘူးတဲ့အဲသူဟာတတ္တဝါရဲ့နှလုံးသားပေါ်မှာသွားပြီးတော့နေတာတဲ့ဒီအသက်ကလေးကအတ္တလေးကအမြဲသူကတည်တယ်မပြတ်စည်းဘူးဒီတော့အဲ့ဒီတတ္တဝါသိသွားတဲ့အခါကျတော့သူကမပြတ်မစည်းတဲ့အတွက်ထွက်သွားပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းဝင်တဘဝဖြစ်အဲ့ဒီခန္ဓာကိုယ်ပြတ်စည်းပြန်တော့လေအဲ့ဒီခန္ဓာကိုယ်ကထွက်သွားထွက်သွားပြီးတော့နောက်တဘဝနောက်ခန္ဓာကိုယ်ရဲ့သွားဝင်ပြီးတော့တဘဝသွားအဲ့လိုနဲ့တဘဝပြီးတဘဝသူကူးပြောင်းသွားတယ်တဲ့အဲ့ဒါကိုဟိန္ဒူတို့ရဲ့သန္တရာခေါ်တယ်မပြတ်မစီပဲတည်မြဲနေတဲ့ဇီဝအတ္တခေါ်တဲ့အသက်ဝိညာဉ်လေးကတဘဝပြီးတဘဝကူးကူးပြီးတော့ဘဝတွေများစွာဖြစ်သွားတာကိုအဲ့ဒါသန္တရာတဲ့သံထက္ခတ္တခသရာဖြစ်တာသန္တရာထခထကဖြစ်တာတဲ့ဟုတ်လားနားလည်လားအိပ်ပြောပြီလားပြောပါဗျာသိကြလားသိပါပါဗျာအခုပြောနေတာဘာဝါဒလဲသိပါပါဗျာဟုတ်ကဲ့လားသိပါပါဗျာအဲဒါဖြစ်ရင်မြန်မာပြန်ကြည့်ရအောင်ပြန်ကြည့်တော့လူသေးတဲ့အခါမှာမြန်မာကအသက်ထွက်သွားပြီလို့မပြောဘူးလားပြောပါရဲ့ဗျာအဲ့ဒီအသက်ဟာရှိတဲ့အသက်ကအသက်ရှိလို့သာထွက်တယ်လို့ဆိုတာမဟုတ်လားပြောပါမရှိရင်တော့ထွက်တယ်လို့ပြောရမလားပြောပါဗျာဟုတ်ကဲ့လားအဲ့ဒီအသက်ကလေးဘယ်တော့မှရှိနေလဲဆိုတော့အမေမွေးကလေးကရှိလာတယ်လို့မယူဆဘူးလားပြောပါဗျာအဲ့ဒီကလေးကသေမပဲသူထွက်တော့တာပဲဟုတ်ကဲ့လားထွက်တဲ့အခါကျတော့ဘယ်ကထွက်တော့မျက်စိကထွက်သလားနားကထွက်သလားပါးစပ်ကထွက်သလားနှာခေါင်းကထွက်သလားမနေတော့မသိဘူးမမြင်လိုက်ဘူးလားမမြင်ပါဘူးခင်ဗျာအာအသက်ထွက်နေတော့မကြည့်ဘူးလားမမြင်ပါဘူးခင်ဗျာကြည့်ဘူးရတယ်ဒါမှမမြင်လိုက်ဘူးပေါ့အဲဒါပေတဲ့တချို့ကတော့ပြောကြတယ်လေအသက်ထွက်သွားတဲ့အခါမှာလူနာရဲ့အောက်မေးလေးကဖြုတ်ခနဲ့ပြုတ်ကြမှာတော့အပြုတ်ကြသွားတာအသက်ကလေးထွက်ရအောင်အပေါက်ဖွင့်ပေးလိုက်တာအဲ့လိုတဲ့အဲ့ဒီကထွက်တာတဲ့အဲပါးစပ်ကထွက်သွားတာတဲ့တချို့ကြတော့လည်းမဟုတ်သေးဘူးတဲ့အဲ့ဒီပါးစပ်ကအောင်မေးပြုတ်ကြသွားတာကတော့သေလို့ပဲထိမ့်မဲ့အသက်မရှိလို့စိတ်မရှိလို့မလို့ပြုတ်ကြသွားတာတဲ့ဘယ်ကထွက်တယ်လဲဆိုတော့နှာခေါင်းကထွက်တယ်တဲ့အဲ့တော့နှာခေါင်းကထွက်တာအသက်ရှိသေးသလားမရှိဘူးလားဆိုတာသိကျင်တော့ခွန်းလေးနှာခေါင်းကမကြည့်ဘူးလားအဲခွန်းလေးနှာခေါင်းကကြည့်တော့ခွန်းလေးလှုပ်နေသေးတယ်အော်ရှိသေးရဲ့ဟဲ့သူမထွက်သေးဘူးဟုတ်လားခွန်းလေးမလှုပ်တော့ဘူးဆိုတော့သွားပြီသွားပြီဟုတ်တယ်မလားအဲသူတို့ကတော့ဘယ်ရထွက်တယ်တော့ ခေါင်းကထွက်တယ်ဒါပေမဲ့တချို့လူတွေသေးတဲ့အခါကျတော့မျက်လုံးကပိတ်လို့ရလားမ
ရပါဘ
ူးဗျာပွင့်မနေဘူးလားပွင့်ပါရဲ့ဗျာအဲ့ဒါအသက်ထွက်ဖို့ဖွင့်ထားတယ်အဲတချို့ကလည်းအဲ့ဒီကထွက်တယ်လေဟုတ်ကဲ့လားရထွက်တယ်မထွက်ဘူးဆိုတာထားပါဦးအသက်ကဘယ်လိုရှိပြီးဘယ်နေရာမှာနေတော့ခန္ဓာကိုယ
်
ဟမ်ဥရတဲ့နေသလားနှလုံးပေါ်နေသလားသရရကြတဲ့နေသလားဓမ္မမဟုတ်အဆုတ်ထဲနေသလား မရှိတာလားမသိတာလား
မရ
ှိပါဘူးဗျာမရှိဘဲနဲ့ဘာလို့အသက်ကထွက်ရလဲမရှိရင်ထွက်เสียလို့သိလား ထွက်တယ်ဆိုတဲ့ကရှိတယ်လို့ယူဆလို့ပေါ့သို့တော်လည်းပဲလိုက်ရှာတော့လေမတွေ့ရဘူးဟုတ်ကဲ့လားထင်တာထင်နေလိုက်ရှာတော့လေမတွေ့ရဘူးအဲ့လိုဆိုတော့မတွေ့မှမတွေ့ရဘူးဆိုတော့သူဟာရှိတာဟုတ်တာလားမဟုတ်တာလား
မ
ဟုတ်တာဆိုရင်တော့မြတ်စွာဘုရားအနတ္တတရားတော်နဲ့ညီတာပေါ့ရှိသေးတယ်ဆိုလို့ရှိရင်တော့အနတ္တတရားနဲ့ထိတ်တိုက်ဆန့်ကျင်နေတာပေါ့ဟုတ်ဘူးလားအနတ္တတရားကမပြတ်မစီပဲတည်မြဲနေတော့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်တ attva မဟုတ်မရှိမဟုတ်ဆိုတာရုပ်ခန္ဓာလည်းအတ္တမဟုတ်ဘူးစိတ်လည်းအတ္တမဟုတ်ဘူးမရှိဆိုတာကရုပ်နဲ့နာမတပါခန္ဓာကိုယ်ထဲမှာဘယ်နေရာမှာမှတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဒါပြောတာအဲ့ဒါကြောင့်မဟုတ်ဘူးမရှိဘူးခန္ဓာကိုယ်ယုံလဲအတ္တမဟုတ်ဘူးစိတ်ဝိညာဉ်စိတ်နံလဲအတ္တမဟုတ်ဘူးဒါဖြင့်ခန္ဓာကိုယ်နဲ့စိတ်မှတပါးသီးခြားကလေးအသက်ကလေးမပြတ်မစီပဲတည်မြဲဖြစ်ရရှိနေတာကိုဟုတ်သလားဆိုတော့မြတ်စွာဘုရားကမဟုတ်မရှိဘူးတဲ့မရှိဘူးဆိုတာဘယ်လိုသိတယ်လဲဆိုမြတ်စွာဘုရားကဖျားဖြစ်မဲ့ညမှာခန္ဓာကိုယ်နဲ့စိတ်ယုံတဲ့နံကိုတတိဥစည်းတဲ့စိတ်နဲ့စောင့်ရှုပြီးတတိပဋ္ဌာန်မဂ်ကြီးရှင်းတန်နဲ့ရှောက်ရှာလိုက်တဲ့အခါကျတော့မြတ်စွာဘုရားတွေ့တာကဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ဖြစ်ပြက်အစဉ်ယုံနဲ့ဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ဖြစ်ပြက်အစဉ်စိတ်ဒါပဲတွေ့တယ်။အဲ့ဒီနှစ်ခုမှတစ်ပါးတခြားဖြစ်ပြက်နေတာလည်းမတွေ့ဘူးတည်မြဲနေတာလည်းမြတ်စွာဘုရားမတွေ့ဘူး။မတွေ့တော့အများထင်နေကြတာအစင်လာရရှိတယ်လို့ထင်နေကြတာတကယ်တော့အဲ့ဒါမရှိဘူးတကယ်ရှိတာကမပြဖြစ်ပြနေတဲ့ရုပ်အစင်နဲ့မပြဖြစ်ပြနေတဲ့စိတ်အစင်ပဲရှိတာတဲ့ဒီရုပ်နဲ့ဒီစိတ်ကလည်းမပြဖြစ်ပြနေတယ်ဆိုတော့တည်မြဲနေသလားမတည်မြဲဘူးလားမတ
ည်မြဲပါ
ဘူးဒါကြောင့်သူတို့လည်းတည်မြဲတယ်လို့အများထင်နေတဲ့အသက်ဝိညာဉ်အတ္တမဟုတ်ဘူးတဲ့ရုပ်လည်းမဟုတ်ဘူးစိတ်လည်းမဟုတ်ဘူးတဲ့အဲ့ဒီနှစ်ခုမှတပါးတည်မြဲနေတဲ့အသက်ဝိညာဉ်ဆိုတာလေအတ္တဆိုတာလေရှိကိုလည်းမရှိဘူးအဲ့ဒီအတိုင်းအမှန်အတိုင်းသိသွားတဲ့အတွက်မြတ်စွာဘုရားကဖျားဖြစ်သွားတာအဲ့ဒီအမှန်အတိုင်းမသိရင်မဖြစ်ဘူးဒါကြောင့်မလို့မြတ်စွာဘုရားကဖျားဖြစ်ပွင့်တော့ကျင်ညာရတာဟေးမင်းတို့ထင်နေတဲ့အတ္တဆိုတာဟုတ်လည်းမဟုတ်ဘူးရှိလဲမရှိဘူးအနတ္တလို့သဗ္ဗေဓမ္မာအနတ္တသဗ္ဗေဓမ္မာသဘာဝတရားမှန်သမျှတို့သည်အနတ္တတည်မြဲနေတဲ့ပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်မရှိပေတဲ့ဟုတ်ကဲ့လားအနတ္တရဲ့ဘာသာပြန်ရှေးကတော့လွယ်အောင်အနတ္တကိုမဟုတ်ပါတကားလို့ဘာသာပြန်ရတယ်လေကိုဟုတ်တာပေါ့ခန္ဓာကိုယ်ကြီးပဲဟုတ်ဘူးလားအဲ့ဒါမဟုတ်ဘူးဒါကအတ္တဆိုတာလေးဟာတကယ်မရှိဘူးလို့မြတ်စွာဘုရားမိန့်တယ်အတ္တဆိုတာပါဠိမြန်မာကအသက်ဝိညာဉ်ဟိန္ဒီကတော့အာတမန်လို့ခေါ်တယ်ဒီတော့မြတ်စွာဘုရားရဲ့တွေ့ရှိချက်ကရုပ်ခန္ဓာလည်းဖြစ်ဖြစ်ပြီးပြည့်လို့အနိစ္စပဲစိတ်နံလည်းဖြစ်ဖြစ်ပြီးပြည့်လို့အနိစ္စပဲအဲ့ဒီနှစ်ခုမှတစ်ပါးလဲမပြတ်မစီပဲအမြဲတည်နေတာဘာတစ်ခုမှလဲမရှိဘူး ဒီလိုဆိုတော့မြတ်စွာဘုရားရဲ့ဝါဒဘာဝါဒလဲအနိစ္စဘောဟုတ်လားအနိစ္စဘောအဲ့တော့မြတ်စွာဘုရားကအနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့ဖြစ်ဖြစ်ပြီးပြတ်သွားလို့မတည်မြဲတာမှသိလို့ရှိရင်ဖြစ်ပြမပြနှိမ့်စငံအနိစ္စခံရတဲ့ဆင်းရဲဆိုတော့လေသိတော့တာပဲတဲ့အဲ့ဒါလို့ဆိုလို့ရှိရင်မပြမစီတည်မြဲနေပြီးချမ်းသာနေတဲ့အရာလေးရှိတယ်ဆိုတော့လေမဟုတ်ဘူးဆိုတာသိကြသွားတော့အနတ္တအဲ့ဒါကြောင့်အနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့ရာအကျင်တရားသည်အနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားခြင်းကြောင့်မတည်မြဲတန်ချိုမတည်မြဲသောသဘောတည်းဒုက္ခဖြစ်ပြမပြနှိမ့်ဆက်ခံရခြင်းကြောင့်ဆင်းရဲ၏ရာအကျင်တရားသည်အနိစ္စမတည်မြဲဒုက္ခဆင်းရဲ၏တန်ချိုမတည်မမြဲဆင်းရဲသောသဘာဝသည်အနတ္တအမြဲတည်နေတဲ့အစိုးရတဲ့ချမ်းသာတဲ့အသက်ဝိညာဉ်အတ္တမဟုတ်တဲ့အဲ့ဒါတည်းအဲ့ဒါအနတ္တလက္ခဏာတုံမှာဟုတ်ပြီလားအဲ့တော့မြတ်စွာဘုရားရဲ့အနိစ္စဒေသနာတော်အရာဆိုရင်လူမှာရုပ်ခန္ဓာအဆက်ဆက်ဖြစ်ပျက်လျက်ရှိတယ်နာမ်ခန္ဓာအဆက်ဆက်ဖြစ်ပျက်လျက်ရှိတယ်အဲ့ရုပ်ခန္ဓာနာမ်ခန္ဓာမှတပါမဖြစ်မပျက်ဘဲအမြဲတမ်းတည်နေတဲ့အသက်ဝိညာဉ်အတ္တရှိတယ်လားမရှိဘူးလားဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်မရှိတဲ့အသက်ဝိညာဉ်ကတတ္တဝါသေးတော့ဘယ်ပေါက်ကထွက်ပြီးဘယ်ပြေးအောင်မှာတော့ဟမ်မရှိတဲ့အသက်ကထွက်အောင်မလားမထွက်ဘူးဆိုလို့ရှိရင်တော့ဘယ်ပြေးအောင်မလို့အဲ့တော့သင်္ချိုင်းကုန်းကနေအောင်မလားအိမ်နားပတ်ဝန်းကျင်ကနေအောင်မလားညရောတကားလာခေါအောင်မလားမှန်ပါဘူးခွေးတွေကရောဥရအောင်မလားမှန်ပါဘူးဟုတ်ကဲ့လားမှန်ပါဘူးအဲ့ဒီတော့ခန္ဓာကိုယ်ကထွက်သွားတဲ့အတ္တမြဲလျက်ရှိတဲ့အသက်ဝိညာဉ်ဆိုတာမရှိဘူးဆိုတာမသေးကြဘူးလားမှန်ပါဘူးသေကြတော့အခုယူဆရတယ်လို့တခြားဘဝမကူးတာလေလို့ဒါကြောင့်မို့လို့သူကသစ်ပင်တမင်ပေါ်မှာနေနေရတယ်၊သင်္ချိုင်းမှာနေရတယ်၊အိမ်နာမှာနေရတယ်ဆိုရင်အဲ့ဒီအယူဆကတည်မြဲတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့သဘောမဟုတ်လား။ဒါဖြင့်မြတ်စွာဘုရားရဲ့အနိစ္စသဘောနဲ့ကပ်ရဲ့လား။ကပ်ပါဘူးဗျာ။ဒါဖြင့်အခုလူတွေကမှန်တာလားမြတ်စွာဘုရားကမှန်တာလား။မြတ်စွာဘုရားကမှန်ရင်တော့အခုလူတွေကမှန်ပါဘူးဗျာမှားတယ်ဆိုရင်တော့အဲ့ဒီထွက်သွားတဲ့တည်မြဲတဲ့ရှိတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဟုတ်ကဲ့လားမရှိမှမရှိဘူးဆိုလို့ရှိရင်တော့တခြားဘဝမကူနိုင်လေလို့ဈာဘဝမှာတရေတစေဘဝနဲ့သစ်ပင်ပေါ်နေရတယ်သင်္ချိုင်းပေါ်သင်္ချိုင်းနေရတယ်ဆိုတာကောအဲ့ဒါဟာဟုတ်မလားမဟုတ်ဘူးလားဟုတ်ကဲ့လားအဲ့ဒီသင်္ချိုင်းမှာနေတယ်ဟိုအိမ်နာဘဝကျင်မှာလှဲ့လဲနေတယ်ဆိုတော့လူတွေလည်းပဲအဲ့ဒီလူတွေတက်သေးပြသားမှာဘာတွေ့တယ်လဲလို့ဆိုတော့ဘာမှမတွေ့ဘူးမဟုတ်ဘူးလားအာဘယ်သူကပြောတာပဲအော်ဟိုလူကပြောတာပဲဒီလူကပြောတာပဲမဟုတ်ဘူးလားအဲ့တော့ကိုတွေ့တာကိုမရှိဘူးသူများပြောတာပဲရှိတယ်မဟုတ်ဘူးလားအဲ့တော့သူများပြောတော့သူများပြောတာကလည်းပဲထင်လို့ပြောတာရဲ့ကြွားခြင်းလို့ပြောတာရဲ့နှစ်မျိုးမဖြစ်နိုင်ဘူးလားတစ်မျိုးမျိုးပဲမဟုတ်ဘူးလားအဲ့တော့မြတ်စွာဘုရားရဲ့ရုပ်နဲ့နာခန္ဓာကိုယ်နဲ့စိတ်ဓာတ်ရှိတယ်ဆိုတော့တဘာဝတရားနှစ်ခုမှတဘာကြံတဲ့ဟာဘာမှမရှိဘူးဆိုတော့သဘောဟာတရားရှုမှတ်လို့ယောဂီဖောင်းနာပိန်နာရှုမှတ်လို့သေသေးချာချာတရွေ့ရွေ့ဖောင်းတာတရွေ့ရွေ့ပိန်တာကိုစွစွဆိုင်ဆိုင်ရှုပြီးတော့တမာရီအားကောင်းလို့သိတဲ့အခါကျထင်ရှားလာတယ်။ဘာထင်ရှားလာလဲဆိုတော့ဖောင်းတယ်ဆိုလို့ရှိရင်တရွေ့ချင်းတရွေ့ချင်းဖောင်းတာလေးတွေ့တယ်။ရှုလိုက်တယ်ဖောင်းတယ်။ပိန်တယ်ဆိုလို့ရှိရင်တရွေ့ချင်းတရွေ့ချင်းပိန်ပိန်ကြာသွားတာလေးတွေ့တယ်။ရှုလိုက်တယ်။တမာရီအားကောင်းလာတော့ အဲ့ဒီတွေ့ချင်းတွေ့ချင်းရွေ့ရွေ့သွားတဲ့သဘောမှတပါး1 byte ဆိုတာလည်းမတွေ့ဘူး